ပြီးကတဲ့ဇန်နဝါရီလဆန်းရက်နေ့ကနေဇန်နဝါရီ၁၄ရက်နေ့တွင်မြန်မာသမ္မတနဲ့တီအန်အယ်လီတန်ပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်နန်းဆန်မြို့နီဘူချောင်းကျေးရွာပေါ်လက်နက်ကြီးကြီးကျလို့အသက်90နှစ်ရွယ်ကျောင်းသားသူနဲ့သူအရသာသူတေဆုံးခဲ့တယ်လို့အရသာရှိဦးထိခိုက်တန်ရာရရှိခဲ့ပါတယ်။
ရှမ်းမြည်နယ်မြောက်ပိုင်းဒေသဖြစ်တဲ့ကြောင်မဲနိုင်ဆိုင်မြို့နယ်ဒီမှာမြန်မာသမ္မတနဲ့တီအန်အယ်လီတန်ပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်နိုင်ဆိုင်မြို့နီဘူချောင်းကျေးရွာပေါ်လက်နက်ကြီးကြီးကျလို့အသက်90နှစ်ရွယ်ကျောင်းသားသူနဲ့သူအရသာသူတေဆုံးခဲ့တယ်လို့အရသာရှိဦးထိခိုက်တန်ရာရရှိခဲ့ပါတယ်။
ရှိတယ်ခုလိုလိုစဉ်နမ်ဆန်ထက်မှာလဲတိုက်ပွဲတွေဖြစ်နေတယ်အဲနမ်မတော့တဲ့တိုက်ပွဲတွေပေါ့လေဖြစ်လိုက်ရလိုက်ဖြစ်လိုက်ရလိုက်အဲ့ဒီလိုမျိုးရှိတယ်လက်ရှိတက်လာတဲ့အန်အေဒီအစိုးရအနေနဲ့ပြည်တွင်းငင်းချမ်းရေးရရှိရေးအတွက်အမျိုးသားပြန်လည်သိမြင်ရေးနဲ့ငင်းချမ်းရေးဘုဟုသနကိုဖွင့်လှစ်ပြီးမြန်မာငင်းချမ်းရေးကော်မရှင်ဖွဲ့ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တ
ไล่ปาลูหาไม่ใช่ผู้ลูกทีนี้หลุดตัวกูเสร็จแล้วสายโทรญาณก็คู่ลูกต้องนัดท้าบาเลยอสูยาตั้วจริงได้เลยตํารวจก็ไล่ฉิมมาไล่เนี่ยตํารวจเลิกได้ฤษาว่าอสูยาตั้วนี่ก็มาเหมือนจ้าหน่อยก็บ่ครับยิ่งใช้เลิกนี่ได้เกษาก็จะเอาที่จูซาเลิกชะบาเลยแต่แม้กูไม่ที่ยอมเสร็จตะยะปาวินหมู่ก็ดูแต่ตบอท้าก็ตลอดอีจี้เลยกูเนี่ยไปนี่ก็เสร็จแต่ไม่ไต่ตาอสูยาไม่ไต่ตามาบ่ได้อสูยาจริงๆนี่ลุกได้เลยสิทธิ
ေ့တုန်းကတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒေသနိုင်ငံရေးဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TPN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲတွေပြန်လည်ဆက်တင်နိုင်ဖို့အတွက်တိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်ငြိမ်းချမ်းရေးကော်မရှင်နဲ့ TPN ဖွဲ့တို့ငြိမ်းချမ်းရေးဆိုင်ရာဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့အချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တန်းပလောင်တပ်ဖွဲ့တွေကြားစစ်ရေးသင်းမှနေဆဲဖြစ်ပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိခဲ့တာကြောင့်တေဆုံးတန်ရာရရှိမှုတွေရှိခဲ့တယ်လို့နေရကနေထွက်ပြေးသိမ်းရှောင်နေရတဲ့သူတွေလည်းရှိခဲ့ပါတယ်ရှမ်းလူခွေးရဲမှန်တိုင်ဖွဲ့အနေနဲ့ကတော့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုကိုကန့်ကွက်ရှုတ်ချတယ်လို့စစ်မဲ့ဖြစ်ပွားရာရှမ်းပြည်နယ်ဒေသအတွင်းကိုကုလသမဂ္ဂရဲ့လူခွေးရေးသူကိုယ်စားလှယ်မစ်ရန်ဟီလီကိုယ်စားလာရောက်လေ့လာဖို့ကိုလည်းအဖွဲ့အနေနဲ့ဒီကနေ့မှတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ